မလေးရှားနိုင်ငံကရွေးကောက်ပွဲမတိုင်မီပြီးခဲ့တဲ့လကစလို့မတည်ငြိမ်မှုတွေရှိနေတာပါမဲဆွယ်ပွဲလုပ်နေတဲ့အချိန်မှာပဲမလေးနိုင်ငံသားမှတ်ပုံတင်တွေကိုကိုင်ဆောင်ပြီးတခြားနိုင်ငံကလာကြတဲ့သူတွေဆိုပြီးကားပေါ်ကနေဆွဲချမှုတွေလည်းလုပ်ခဲ့တာပါဒီအတွက်မလေးရှားရွေးကောက်ပွဲဟာရုပ်ရည်စံဖတ်မှုတွေဖြစ်လာမလားဆိုပြီးမလေးရှားရောက်မြန်မာတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေပါတယ်မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးဂျိုဟိုမြို့ထိပ်သိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့စခန်းတာဝန်ခံကိုတီးယမမောင်ကတော့လေလာကိုရဲ့နေ့မှာလုံမဲ့ရွေးကောက်ပွဲမှာမြန်မာတွေအပြင်မထွက်ကြဖို့အတွက်အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ကတော့ကိုနဲ့မဆိုင်တဲ့အတွက်ဒီရွေးကောက်ပွဲဒီမဲမဲယုံပေါ့သူတို့မဲယုံသတ်မှတ်ထားတဲ့နေရာတွေနဲ့အနီးတစ်ဝိုက်ချင်းမှာကိုကမသွားရင်အကောင်းဆုံးပေါ့နောက်တစ်ခုကမနေ့ကတော့သူတို့အလုတ်ပိတ်ရတဲ့ခုအနေနဲ့သတ်မှတ်တော့ပေးထားတယ်တချို့ဆက်ရုပ်တွေအလုတ်မပိတ်ရင်လည်းကိုဆက်ရုပ်မှာပဲကိုဆက်ရုပ်အလုတ်ကလေးတွေအေးစေးစေးလုတ်ပြီးတော့ဘယ်မှမသွားပဲနေစီနေတာပေါ့။ဒါတချို့အလုတ်ပိတ်ထားတဲ့ဆိုရင်လည်းအိမ်မှာကိုပိုင်းတို့ချက်ပြုတ်သွားတော့ပြီးတော့အိမ်မှာပဲအေးစေးစေးနေစီနေတယ်အပြင်ဆွဲလို့တို့ရုံရင်းစက်ကလည်းပုံဝင်သွားလို့ရှိရင်ကိုပါရောပြီးကြက်တာတက်နိုင်တဲ့အနေအထားမျို
းမလေးရှားနိုင်ငံသားတွေကလည်းသူတို့ရဲ့ရွေးကောက်ပွဲမှာဘင်္ဂလားဒေ့ရှ်မြန်မာအင်ဒိုနီးရှားနိုင်ငံသားတွေဝင်ရောက်ဆက်ဖက်တာမလုပ်ဖို့အပြင်းမထွက်ကြဖို့အိမ်ထဲမှာပဲနေကြဖို့အခုလိုတတိပေးမှုလုပ်ခဲ့ပါတယ်
။ကျော်ရောင်းဘင်္ဂလားဒေ့ရှ်မြန်မာအင်ဒိုနီးရှားသမားဒင်္ဂဘိုင်ဘိုင်ကျော်ရောင်းဘောတာမောစက်ကီမို့တို့ရဲ့လို့ကတာမလေးရှားနေ
မလေးရှားနိုင်ငံမှာရွေးကောက်ပွဲဝင်ဖို့အတွက်အားကြိုက်နေကြတဲ့အင်အားစုနှစ်စုကနေပါတီအလံနေအဝတ်စားရောင်တွေကအစလိုက်မဝတ်ကြဖို့ကိုလည်းကိုတီးယားမောင်ကပြောသွားပါတယ
်ကျွန်တော်တို့ဝတ်ထားတဲ့အဝတ်စားလေးတွေကိုလည်းခင်နိုင်တော့အဝါနဲ့အမီနဲ့မိုးစေခြင်းတော့သူတို့ဒီမှာကရှက်ဝါနဲ့ရှက်နေဆိုပြီးတော့သူတို့နှစ်ပွဲရှိတာလားရှိတော့အဲ့တော့ကိုကဟိုတစ်ဖက်အပြင်ကိုအားပေးသလိုပုံစံမျိုးနဲ့အမီရောင်ဝတ်သွားရင်သူ့ကိုတောင်းတနေနောက်ထင်ပုံစံမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးလည်းရှိတယ်ကျွန်တော်အနည်းငယ်အနည်းကအားပေးလို့ဖြစ်ပါမှာပေါ့အဝါနဲ့အဝါဝေးနဲ့အဝါကိုအားပေးလို့ဖြစ်မှာပေါ့။နောက်ပြီးသူတို့အလံနေလဲကိုကဟိုဘာမှမသိနားမလဲလေအဲ့အလံနေကိုဟိုကိုရဲ့ဒီကားဒီပေါ်မှာဟိုထိထားတာမျိုးလို့ဟိုကင်သွားတာမျိုးလို့ဒါမျိုးလည်းမလုပ်သေးဘူးပေါ့။
မလေးရှားနိုင်ငံကအစိုးရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လတွေတုန်းကမြန်မာပြည်အတွင်းကရခိုင်ရေးနဲ့ပတ်သက်လို့ဆန္ဒပြတာတွေဟောပြောတာမျိုးတွေလုပ်ခဲ့တာမျိုးလည်းရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဓိကရုံးနေဖြစ်တိုင်းမှာမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရမှုတွေကလည်းရှိခဲ့ပါတယ်။ဒီအတွက်မလေးရှားမှာရောက်ရှိနေကြတဲ့မြန်မာတွေအနေနဲ့မလေးရှားရွေးကောက်ပွဲကာလအတွင်းမှာအပြင်းမထွက်ကြဖို့ကိုလည်းနှိုးဆော်နေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့ဒီကောက်ပွဲနေ့မှာမြန်မာတွေအပြင်းမထွက်ကြဖို့အတွက်တော့တရားဝင်သတိပေးမှုတွေမရှိခဲ့ပါဘူးရှင
်။ Thank you Side View in မြန်မာပိုင်းသတင်းတောက်မှအေးမှတင်ပြခဲ့ရပါ။